Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ်မေလ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆင်မြန်းပါမှာရုပ်သံတွေပါတင်ဆက်နေတဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ3252နဲ့လှိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်ရုရှားကသတင်းမှားတွေဖျက်နေတဲ့ပြဿနာနဲ့ electronic ပစ္စည်းတွေထဲမှာမရှိမဖြစ်လိုအပ်တဲ့တပိုင်းလျှက်ကူ semiconductor တွေရှားပါးနေတဲ့ပြဿနာဖြေရှင်းနိုင်ရေးအတွက် American နဲ့ EU နိုင်ငံတွေပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုဒီကနေ့ကြီးညာမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM တာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပါတယ်။အခုလိုမျိုးနိုင်ငံတကာသတင်းတွေနဲ့နားဆင်ရမှာပါ။တခါ American ပြည်ထောင်စုမှာAmerican Asia ထိပ်သီးစီးပွဲကာလအတွင်းထိပ်သီးစီးပွဲပြင်ပတီးကြားအစည်းအဝေးတွေမှာအစိုးရဝန်ကြီးတဦးလို့ American ပြည်ထောင်စုဘက်ကကြိုဆိုခဲ့တာကအားရစရာဖြစ်တယ်လို့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောကြားပါတယ်
။ခုနကဒီ State Department ကနေပြီးတော့ကျွန်တော်တို့လုံခြုံရေးပေးထားတဲ့အနေအထားမျိုးတော့တွေ့ရတယ်ဆိုတော့ဒါကတော့တာမန်ဟိုလည်းမဟုတ်ဘူးတော်တော်လည်းပဲခုန site meeting တွေမှာအခုထိပ်သီးအစည်းအဝေးမှာပေါ့နော် site meeting တွေမှာတက်ရောက်လာတဲ့နိုင်ငံတိုင်းဝန်ကြီးတယောက်ကိုဆက်ဆံတယ်လို့မျိုးဆက်ဆံဆောင်ရွက်တာမျိုးတွေ့ရပါတယ
်ဒေါ်စင်မောင်နဲ့ဒီဝါရှင်တန်မြို့တော်ဒဝိုက်ကမြန်မာမိသားစုတွေတနင်္ဂနွေနေ့ကတွေ့ဆုံပွဲမှာပြောကြားခဲ့တာပါပြည့်စုံကြခဲ့မှာသိရပါမယ်ရှင်တခါဒီမြစ်ကြီးနာတနိုင်းနဲ့ဟူကောင်းချိုင်ဝမ်ဒေသဘက်မှာတော့အစိုးရဝန်ထမ်းတွေနှုတ်ထွက်ဖို့အတွက်ကချင်လက်နက်ကိုင် KIO ခရိုင်အုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းနေပါတယ်ရခိုင်ပြည်နယ်မှာတော့မြေမြုပ်မိုင်းတွေပောက်ကွဲလို့လူသေးဆုံးမှုတွေရှိနေပါတယ်ဒီအကြောင်းတွေကိုအခုညအစီအစဉ်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီကဒီတင်းလာနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့သတင်းတော်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းတော်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာနှာဆင်ရမှာပါအခုအရင်ဆုံးတော့ဒီကဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်းနဲ့ကိုဇော်ဝင်းလှိုင်တို့အကြေညာပေးကြပါမယ်ရှင်
စီမီကွန်ဒက်တာခေါ်တပိုင်းလက်ကူပစ္စည်းထုတ်လုပ်မှုဂွင်းဆက်ပြတ်တက်သွားဘူးဖော်ထုတ်ဖို့နဲ့ရုရှားရဲ့သတင်းအမှားဖြန့်ချိရေးကိုတံပြန်အရေးယူဆောင်ရွက်နိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကဒီကနေ့ပြင်သစ်စံတော်ချိန်တင်းလာနေမှာကြေညာချက်ထုတ်ပြန်ဖို့ရှိပါတယ်အမေရိကန်တာဝန်ရှိသူတွေနဲ့ပြင်သစ်တာဝန်ရှိသူတွေဟာပြင်သစ်နိုင်ငံဆက်ကလေးမြို့မှာကုန်သွယ်ရေးနဲ့နည်းပညာကောင်စီအစည်းအဝေးကိုကျင်းပနေကြတာဖြစ်ပါတယ်မနေ့ကတရုတ်မှာထုတ်လုပ်မှုကွင်းဆက်ပြတ်တောက်ခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်အဲဒီကောင်စီကိုစတင်ဖွဲ့စည်းထားခဲ့ကြတာပါထုတ်လုပ်မှုကွင်းဆက်ပြတ်တောက်တာအပေါ်စောစောစီးစီးသတိပေးတဲ့စနစ်တရက်ကိုအမေရိကန်နဲ့ဥရောပတို့ကကြေညာကြမှာပါဒါ့အပြင်သတင်းအမှားတွေနဲ့အင်တာနက်ကနေသတင်းအချက်လက်တွေကိုခိုးယူတာတွေအပေါ်အရေးယူဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းပူးတွဲကြေညာကြမှာဖြစ်ပါတယ်အထူးသဖြင့်ရုရှားနိုင်ငံရဲ့လောက်ရက်တွေအပေါ်အဓိကထားကြည့်ကြမှာပါဂရိနိုင်ငံဝန်ကြီးချုပ်ကီရီယာကော့စ်မစ်ဆိုတာကီစာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တနင်္လာနေ့ဝါရှင်တန်မှာတွေ့ဆုံပြီးတူရကီနဲ့ဂရိပရိပကကိစ္စတွေနဲ့ရုရှားအပေါ်ဥရောပကစွန့်အင်ဆိုင်ရာမိခိုနေရတာကိုတပိုင်းအားဖြင့်ရှော့ချနိုင်မဲ့အစီအစဉ်တစ်ရက်ကိုဆွေးနွေးမှာဖြစ်ပါတယ်ဂရိနဲ့တူရကီနိုင်ငံတို့ကြားမှာနှစ်နိုင်ငံအငင်းပွားနေတဲ့ကိစ္စတွေရှိနေပြီးဂရိရဲ့ဝေဟင်ပိုင်နက်ကိုတူရကီစစ်လေယာဉ်တွေကအန္တရာယ်ရှိလောက်အောင်ကျင်းကျင်းကျူးကျော်ခဲ့တယ်လို့ဂရိကပြောပါတယ်ဂရိကအမေရိကန်ရဲ့အားထားစိတ်ချရတဲ့မဟာမိတ်ဖြစ်ကြောင်းပြကြင်ပါတယ်လို့ဂရိတာဝန်ရှိသူတူဖြစ်တဲ့ကော့စတစ်ဟာဇီဒါကီစ်ကပြောပါတယ်ဂရိနိုင်ငံဟာဘူဂေးရီးယားနိုင်ငံနဲ့ပိုက်လိုင်းတစ်ခုတည်ဆောက်နေပြီးအမေရိကန်ကာတာအီဂျစ်နဲ့တခြားနိုင်ငံတွေကဓာတ်ငွေအရည်တွေကိုဒီပိုက်လိုင်းကနေဘူဂေးရီးယားကိုတင်ပို့มาဖြစ်ပါတယ်ဒါ့အပြင်ပင်လယ်ပြင်မှာတည်ဆောက်ထားတဲ့ဓာတ်ငွေရည်လောင်ခံတွေလည်းရှိတာကြောင့်ဥရောပအရှိတောင်ပိုင်းအတွက်ဂရိဟာလောင်စာဆီဝင်ပေါက်ဖြစ်နိုင်ကြောင်းအမေရိကန်နဲ့ဆွေးနွေးသွားဖို့အစီအစဉ်ရှိပါတယ်။ဂရိဝန်ကြီးချုပ်လာပြီးနောက်တစ်ရက်မှာတူရကီနိုင်ငံခြားရေးဝန်ကြီးမက်ဗလုခ်ချာဗူဆိုခူကအမေရိကန်ကိုလာရောက်မှာဖြစ်ပြီးအမေရိကန်အောက်တော်မှာစကားပြောဖို့ရှိပါတယ်။တူရကီကအမေရိကန်နိုင်ငံစီက F-16 တိုက်လေယာဉ်အစင်40ဝယ်ယူမဲ့ကိစ္စကိုလည်းအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။ အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာတခြားနိုင်ငံကခေါင်းဆောင်တွေနီးတူ UAE စော်ဘွားရဲ့ဇာပနအခမ်းအနားကိုတက်ရောက်ဖို့ UAE နိုင်ငံကိုရောက်ရှိနေပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဒုတိယသမ္မတကမလာဟဲရစ်ကဦးဆောင်မှာဖြစ်ပြီးအဖွဲ့မှာကာကွယ်ရေးဝန်ကြီးရိုက်တ်အော့စတင်နဲ့ဆရာရင်ညွန်ချိုင်းမှုဝီလျံဘန်စတိုလည်းပါဝင်ကြပါတယ်။အသက်83နှစ်အရွယ် UAE စော်ဘွားရှိုက်ကာလီဖာဘင်ဇယက်အယ်နာဟနာတောက်ချာနေကကွယ်လွန်သွားခဲ့တာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တော်စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ဟာဘင်္ဂလားဒေ့ရှ်ကိုတွားခဲ့တဲ့သူတို့ရဲ့အလုတ်ခရီးကိုစနေနေ့မှာအဆုံးသတ်လိုက်ပါတယ်။ဒီခီးဟာအဖွဲ့ရဲ့ဒုတိယခီးစဉ်ပါ။မေလ9ရက်နေ့က14ရက်နေ့ထိဒက္ကန်နဲ့ကော့စ်ဘဇားတို့ကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။ပထမခီးစဉ်ကို2019ခုနှစ်နိုဝင်ဘာလကတွားရောက်ခဲ့ပြီးကပ်ဘေးကြောင့်ခီးတစ်ခုနဲ့တစ်ခုကြားခုလိုခြားသွားခဲ့ရတာဖြစ်ပါတယ်။ဒီခီးစဉ်ဟာအလုံးကိုအောင်မြင်ခဲ့တယ်လို့အဖွဲ့ရဲ့ခေါင်းဆောင်လက်ထောက်အတွင်းမှုချုပ်နီကိုလတ်ကူမီဂျန်ကပြောပါတယ်ဒီခီးစဉ်မှာမြန်မာနိုင်ငံကနေအာရဗျရွှေပြောင်းခံလိုက်ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံရေးကိုအထူးအလေးထားခဲ့တယ်လို့သူကဆိုပါတယ်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ တို့အပါအဝင်ရိုဟင်ဂျာတွေပေါ်ကျွလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးရမြတမှုနဲ့တာဝန်ခံမှုရှိစေရေးဆောင်ရွက်မှုဖြစ်စဉ်တွေမှာဒီအဖွဲ့ရဲ့တွေးရှိချက်တွေကိုပို့ပေးမှဖြစ်ကြောင်းလူခွင့်ရေးအချို့ပေါက်ခံရိုဟင်ဂျာတွေကိုအဖွဲ့ကအာမတ်ခံခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်အဖွဲ့ကတွေးဆောင်ခဲ့ကြတဲ့သူတွေဟာ2011ခုနှစ်ကလေးကဖြစ်ခဲ့တဲ့သူတို့ရဲ့အနှိမ့်ဆက်ခံခံစားခဲ့ရတာတွေကိုသာမကမြန်မာနိုင်ငံကိုပြန်သွားလူကြတဲ့သူတို့ရဲ့စာနာနဲ့မျှော်လင့်ချက်တွေပုံမှန်အခြေခံလူခွင့်ရေးရရှိရေးကိစ္စတွေကိုလည်းပြောခဲ့ကြတယ်လို့ကြေညာချက်မှာပြောထားပါတယ
်ပြည်ရင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါလေရှင
်။တနင်္လာနေ့ညပိုင်းအတွက် VOA သတင်းတွေကိုကျွန်တော်ဇောင်းဝလိုင်ကဆက်ပြီးကြီးညာပေးသွားပါမယ်ခင်ဗျာ။မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်ဖြစ်ရေးဖင်လန်နိုင်ငံရဲ့လျှောက်လာကိုဩဂုတ်လလွတ်တော်အားလရဲ့မတိုင်ခင်အမေရိကန်လွတ်တော်ကအတည်ပြုပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဖင်လန်သမ္မတဆောလီနီစတိုနဲ့ဟယ်လ်စင်ကီမြို့မှာမတွေ့ဆုံခင်အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကွန်နဲကပြောကြားလိုက်ပါတယ်။ဩဂုတ်လအတွင်းလွှတ်တော်ပုံမှန်အားလိုက်ရမတိုင်ခင်အတီးပြုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမစ်ချ်မက်ကွန်နဲကဒီကနေ့သတင်းတောက်တွေကိုပြောတာပါ။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဖင်လန်နိုင်ငံဟာအရင်ကစစ်ရေးအရဘဲမလိုက်နိုင်ငံအဖြစ်ယက်တီလာရာကနေသမိုင်းတွင်မဲ့နိုင်ငံသားရေးမူဝါဒပြောင်းလဲမှုကိုချမှတ်ခဲ့ပြီးနေတိုးအဖွဲ့ဝင်အဖြစ်လျှောက်ဖို့ဆုံးဖြတ်ခဲ့ပြီးဖြစ်ကြောင်းဖင်လန်သမ္မတကမနေ့တနင်္ဂနွေနေ့မှာတရားဝင်ထုတ်ဖော်ပြောဆိုပါရယ်ဖင်လန်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးအတွက်အမေရိကန်ကပါတီကြီးနေရာစလုံးကအမတ်တွေကထောက်ခံကြတယ်လို့မက်ကွန်နဲကပြောပါရယ်ပြင်ပကတင်သွင်းရတဲ့လောင်စာဆီဈေးတွေတက်နေတဲ့အတွက်ယူရိုငွေကြေးသုံးတဲ့နိုင်ငံတွေရဲ့ကုန်သွယ်ရေးလုံငွေပြမှုဟာမလအတွင်းစံချိန်တင်သွားတယ်လို့တနင်္လာနေ့မှာထုတ်ပြန်တဲ့စင်းစရာတွေမှာဖော်ပြထားပါရယ်ယူရိုငွေကြေးသုံးတဲ့19နိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုဟာပုံမှန်အတက်ကျဖြစ်နေတာတွေကိုထက်မထွက်ခင်အထိယူရို 16.4 ဘီလီယံရှိခဲ့တာကြောင့်မနှစ်2021ခုနှစ်မတ်လကကုန်သွယ်ရေးလုံငွေပြမှု 22.5 ဘီလီယံရှိခဲ့တာနဲ့နှိုင်းယှဉ်လိုက်ရင်တိတိတသာပြောင်းလဲသွားခဲ့တယ်လို့ EU ဥရောပသမ္မတကကိန်းဂဏန်းအချက်အလက်များဆိုင်ရာဌာနယူရိုစတက်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ရာသီအလိုက်ပုံမှန်အတက်ကျရှိတာတွေကိုပါထက်ထွက်လိုက်ရင်တော့ကုန်သွယ်ရေးလုံငွေပြမှုဟာယူရို 18.6 ဘီလီယံအထိရှိသွားတာကြောင့်ဒါဟာယူရိုစတက်ကကိန်းဂဏန်းတွေကိုစတင်ပြုစုလာတဲ့1999ခုနှစ်ကစလို့အများဆုံးကုန်သွယ်ရေးလုံငွေပြမှုဖြစ်ပါတယ်။အခုလိုကြီးမားတဲ့ပြောင်းလဲမှုဖြစ်ရခြင်းအကြောင်းရင်းဟာလောင်စာဆီဈေးတွေအဆမတန်တက်နေတဲ့အတွက်ဖြစ်ပြီးလောင်စာဆီတင်သွင်းမှုတက်တဲ့ရဲ့လုံငွေပြမှုဟာ EU ကလောင်စာဆီအဓိကတင်သွင်းနေတဲ့ရုရှားနိုင်ငံနဲ့ဆိုရင်လည်းလောင်စာဆီလုံငွေပြမှုဟာ၃ဆတက်သွားပြီးမနှစ်2021ခုနှစ်မှာ 10.8 ဘီလီယံရှိခဲ့ရာကအခုနှစ်တွင် 45.2 ဘီလီယံရှိခဲ့တယ်လို့ဆိုပါရခင်ဗျာတရုတ်နိုင်ငံဝီဂါဒေတာအတွင်းကခရိုင်တစ်ခုတည်းလူ25ယောက်မှာတယောက်ဟာ အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ပုံမှန်တွေနဲ့ဖမ်းဆီးထောင်ချခံရတဲ့အကြောင်း AP သတင်းဌာနကလေးဝယ်ရရှိခဲ့တဲ့အထောက်အထားတွေမှာဖော်ပြထားတာကြောင့်ဒါဟာကမ္ဘာမှာလူဦးရေအချိုးအစားအရထောင်ချခံရမှုအများဆုံးနှုန်းထားဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံတောင်ပိုင်းရှင်ကျန်းပြည်နယ်အတွင်းမှာရှိတဲ့ကွန်နက်ရှစ်ရှဲခရိုင်အတွင်းကလူ1000ဖမ်းဆီးထောင်ချခံထားရတယ်ဆိုတာ AP ကရရှိတဲ့အထောက်အထားတွေမှာဖော်ပြထားတယ်လို့ဆိုပါတယ်။မကြသေးခင်နှစ်တည်းအတွင်းအကြမ်းဖက်မှုကိုတိုက်ဖျက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ဝီဂါမွတ်စလင်လူနည်းစုအများအပြားကိုတရုတ်ဆွေးရကအကြမ်းဖက်ဖမ်းဆီးတာတွေလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ဝီဂါမျိုးနွယ်စုတွေကိုထိန်းချုပ်နိုင်ရေးအတွက်သူတို့ကိုတရုတ်ဆွေးရကနှစ်ရှည်ထောင်နေချမှာထိန်းချုပ်ပြီးဥပဒေကိုလက်နက်တပွဲအသုံးပြုနေတဲ့တာရကလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာတနင်္ဂနွေနေ့ကဖျားနာတဲ့သူ3,900ကျော်ရှိပြီးနောက်ထပ်သေဆုံးသူ10ဦးရှိခဲ့တဲ့အတွက်လူတွေအများအပြားအကြောင်းရင်းမသိတဲ့ယောဂါနဲ့ဖျားနာနေတဲ့ကြားမှာတိတ်ဆုံးသူ90လောက်ရှိသွားပြီလို့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာဖော်ပြပါဗျ။စုစုပေါင်းလူ1,100ကျော်ဟာမူလအခြေခံအကြောင်းရင်းအမည်မသိဖျားနာနေတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမှာဖော်ပြပါဗျ။အပြည်လနောက်ပိုင်းဖျားနာသူ9,000ကျော်ကိုစေဝါကုသနေရပြီး6,000ကျော်ပြန်လည်ကြားမှာတက်တာလာတယ်လို့လည်းသတင်းထုတ်ပြန်ပါဗျ။COVID-19 ယောဂါကူးစက်သူအတည်ပြုလူနာစနေနေ့အထိ168ယောက်ထက်မနည်းရှိတယ်လို့လည်းမြောက်ကိုရီးယား KCTV သတင်းဌာနကဒီကနေ့သတင်းထုတ်ပြန်ပါရခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဥတ္တမောင်သန်းတို့ကြီးညာပေးခဲ့ကြတာပါရှင်။ VOA မြန်မာပိုင်းရဲ့မေလ16ရက်တနင်္လာနေ့ညဘက်စီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA စီစဉ်တွေကိုည10:00အထိလိုင်းတို31 57နဲ့လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးပါမယ်။American ပြည်ထောင်စုမှာ American ASEAN ထိပ်သီးစည်းဝေးပွဲကျင်းပခဲ့တဲ့ကာလအတွင်းမှာထိပ်သီးဆွေးနွေးပွဲပြင်ပတီးခြားစည်းဝေးပွဲတွေမှာသူ့ကိုအစိုးရဝန်ကြီးတဦးလို့ American ပြည်ထောင်စုဘက်ကကြိုဆိုခဲ့တာဟာအားတက်စရာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်။ Washington မြို့တော်မှာရောက်နေတဲ့ဒေါ်စင်မအောင်ကို Washington တဝိုက်ကမြန်မာမိသားစုတွေနဲ့တနင်္ဂနွေနေ့ကတွေ့ဆုံပွဲမှာအခုလိုမျိုးပြောကြားခဲ့တာပါ။တွေ့ဆုံပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့မန်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပါမယ်ရှင်။
အခုကျမရောက်ရှိနေတဲ့နေရာကတော့ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဒီ American ပြည်ထောင်စုမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ပေါ့နော်တွေ့ဆုံပွဲဖြစ်ပါတယ်။အခုဒီဒေါ်စင်မအောင် American ပြည်ထောင်စုကိုရောက်ရှိနေတဲ့အချိန်တွင်းမှာမအားလက်တက်ကြတဲ့ကဒီအချိန်တို့တွင်းဟိုကျင်းပရတာဖြစ်တဲ့အတွက်လည်းပြည်နယ်တချို့ပေါ့နော်အခုအထူးသဖြင့် Maryland, Virginia နဲ့ Washington DC မှာရှိတဲ့မြန်မာတွေအပြင်ကိုတခြားပြည်နယ်ကမြန်မာတွေလည်းအဝေးကနေပြီးပေါ့နော်လာရောက်ပြီးတော့တွေ့ဆုံတာတွေ့ရပါတယ
်ကျွန်တော်တို့စနေကကျွန်တော်ဒီစစ်တပ်ကိုသူတို့နားလည်ဘာသာစကားနဲ့ပြောတာပေါ့ဒီလိုသလားအေးစစ်တရားအောင်လို့မရတော့နည်းနည်းကမ္ဘာပတ်တာနဲ့မရတော့တခြားလူနဲ့စိတ်စားတိုက်တာတွေလောက်ကလူမျိုးပဲဒါပါပဲအခုဒီတော်လည်းအင်းကြီးကလည်းတနက်ကန်ပြီးတော့သွားတယ်သူကကောင်းကောင်းပြောနေလို့မရတော့ဘူးဒီလိုတော့မှရတော့မယ်ဆိုပြီးတော့သူတို့နားလည်ဘာသာစကားနဲ့ပြောတာဒါပေမဲ့ဒီတနည်းကိုပဲယူပြီးကျန်တာကိုဆွတ်လို့လိုက်မှာဆိုတော့ပေါ့ဆွတ်လို့လို့လည်းအရာဘူးပေါ့နော်အဲ့တော့ by possible means ပေါ့နော် by possible means ချင်းနိုင်တယ်ဗျာဒီမောင်းလုံးတွေကအခုကိုလည်းရွေးချယ်တာဖြစ်တယ်ပေါ့ဒါအဝဲယူပြီးကျန်တာကိုဆွတ်လို့လိုက်မှာမဟုတ်ဘူးဆိုတော့သဘောကျွန်တော်တို့စုနေကြရှိပါဒါလည်းပဲသူတို့သဘောပေါက်ကြပါအဲ့တော့ဒီလိုသဘောပေါက်လို့လည်းပဲကျွန်တော်တို့လည်းဆက်သွယ်ဆောင်ရွက်ရမယ်စကားပြောရမယ်ဆိုတဲ့အနေအထားမျိုးနိုင်ငံတကာဖြစ်လာတာဖြစ်ပါတယ်ပေါ့ဖြစ်နိုင်တယ်ဗျာဒီမောင်းကိုသုံးပြီးတော့ကျွန်တော်တို့အဆုံးသတ်မှာဖြစ်ပါတယ်ပေါ့နော်ဒါကြောင့်ဒီလိုမျိုးဆုံးသတ်ဖို့လည်းခုနတော့ကျန်းမာမှုတွေရပ်တန့်ဖို့ဆိုတာဒီအာဆီယံဘက်ကမှဆက်မှာလေပါလို့ကြဖြစ်ပါတယ်အဲ့တော့ကျွန်တော်တန်တမန်ကြီးရရောနောက်စီးပွားရေးရပြည့်စုံတဲ့မြေကြီးရရောပေါ့နော်ဒီပေါင်းစုံနဲ့စီးပွားရေးရတန်တမန်ကြီးရစီရေးရနည်းနည်းရေးရဒီပေါင်းစုံနဲ့ကျွန်တော်တို့စူးစမ်းပြီးတော့ဆုံးသတ်ပေါ်မှာဖြစ်ပါတယ်
အမေရိကန်အစိုးရကဒေါ်စင်မအောင်ကိုဖိတ်ခေါ်တဲ့ညမှာအခုဆိုရင်ဒီလုံခြုံရေးအပြည့်နဲ့ပေါ့နော်သူတို့ဒီဝင်ကြီးအစ်စ်နေရာထားပြီးဖိတ်ခေါ်တာကိုကြည့်ရမယ်ဆိုရင်အမေရိကန်အစိုးရကဒေါ်စင်မအောင်ဆက်ဆံတာတကယ်ဟိုတရားဝင်ဝင်ကြီးအနေနဲ့ဆက်ဆံတယ်လို့ပြောလို့ရလားရှင
်ဟုတ်ကဲ့ဒါပုံမှန်ခီးစဉ်မျိုးတော့မဟုတ်ဘူးပေါ့နော်ခုနဒီ State Department ကနေပြီးတော့ကျွန်တော်တို့လုံခြုံရေးပေးထားတဲ့အနေအထားမျိုးတော့တွေ့ရတယ်ဆိုတော့ဒါကတော့တာမန်ဟိုလည်းမဟုတ်ဘူးတော်တော်လည်းပဲခုနစိုက်မီတင်တွေမှာအခုထိပ်သီးစည်းဝေးမှာပေါ့နော်စိုက်မီတင်တွေမှာတက်ရောက်လာတဲ့နိုင်ငံတိုင်းဝန်ကြီးတယောက်ကိုဆက်ဆံတယ်လို့မျိုးဆက်ဆံဆောင်ရွက်တာမျိုးတွေ့ရပါတယ်
အာဆီယံအခု
American เนี่ยဒီထိတ်တိဆွေးနွေးပွဲရလက်ပေါ့เนาะမြန်မာပေါ့အခုသူတို့ဟိုနောက်ပြီးတော့သူတို့ရဲ့ဂျင်ညာချက်မှာလည်းမြန်မာနဲ့ပတ်သက်ပြီးသူတို့ focus လုပ်သွားတယ်ပေါ့လေအဲ့ပုံမှာရောဂျင်းနဲ့အားရမှုရှိလားဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အဲဂျင်းနဲ့အားရမှုရှိပါတယ်ဘာဖြစ်လို့ဆိုတော့ကျမတို့အရှိမဒီအစည်းအဝေးမလုပ်ခင်မှာဆွေးနွေးခဲ့တာတွေကျမတို့စာရေးသားပေးပို့ခဲ့တာတွေရှိတယ် statement တွေပေးခဲ့တာတွေရှိတယ်ပေါ့เนาะတောင်းဆိုချက်တွေပါတယ်အဲ့တော့ဒီတောင်းဆိုချက်တွေထဲမှာတော်တော်များများအချက်လက်တွေသူတို့ reflect လုပ်နိုင်တယ်လို့ပြောလို့ရပါတယ
်ရတော်ဘူးရတော်ဘူးဒီနေ့ဖွဲ့ရတော့ပြောရလို့ရှိရင်ဒီတိုင်းပဲထူးကြပါလေကျွန်တော်တို့ဝေဟူတော်လိုင်းရဲ့အောင်မြင်မှုတည်းရပါကျွန်တော်တို့ဒီစနစ်ကျော်ကာလတွင်းမှာအမေရိကန်တွေရော state visit ခလာဒီနိုင်ငံတော်ဧည့်သည်အနေနဲ့ခေါ်ယူရောအညိုကြီးရဲ့ယူသားညီညွတ်နိုင်ငံရေးကြားရေးဝန်ကြီးကိုခေါ်ယူပြည်သူနဲ့ဆိုတာအိမ်ပြန်အောင်မြင်မှုတည်းရပါဒီလိုအောင်မြင်မှုရရှိတဲ့ဝန်ကြီးအနေနဲ့ချိန်ပေးပြီးတော့ကျွန်တော်တို့ဒီမှာ community မှာလှုပ်ရှားနေကြတဲ့အင်အားစုတွေနဲ့တွေ့ပြီးရဲဆိုတာလည်းကျွန်တော်တို့ဘယ်တော့မှမရှိခဲ့ဘူးလေမြန်မာပြည်တမိုင်းမှာကျွန်တော်တို့ဆိုးရဆက်ဆက်အာဏာရှင်ဆိုးရဆက်ဆက်မှာဘယ်တော့မှမရှိခဲ့တဲ့အညူကြီးရဲ့ထူးခြားချက်တွေပါဒါကိုကျွန်တော်တို့ပြည်သူပြည်သားတွေ community ကအင်အားစုတွေအကုန်လုံးလည်းဝမ်းသာတယ်ဒီတွက်လည်းကျွန်တော်တို့ပွဲအောင်မယ်ဆိုတော့ခံစားချက်ကြားတယ်ဘာကြောင့်လဲဆိုတော့ဒီလိုမျိုးမရှိခဲ့ဘူးကျွန်တ
ော်နာမည်ကမာယေဒီလို့ခေါ်ပါတယ်ချင်းလူမျိုးတယောက်ဖြစ်ပါတယ်ဒီနေ့နိုင်ငံခြားရေးဝန်ကြီးဒေါက်တာအောင်နဲ့စစ်ဆုံပွဲကိုလုပ်လိုက်တဲ့အခါမှာအချိန်တော်တော်လေးအတွင်းမှာဒီဟာကိုမြန်စီစဉ်လိုက်တဲ့အခါမှာလူလာလာပြီးတော့တုံ့ပြန်တာအများကြီးကျွန်တော်တို့တွေ့ရပါတယ်အများကြီးမထင်မှတ်ခဲတဲ့လူတွေအများကြီးရောက်လာတာကိုတွေ့ရတဲ့အကြောင်းလို့ဒီရလက်ကတော့အရန်ချိန်နှက်ဆရာဖြစ်ပါတယ်လို့ထင်ပါတယ်
ဒေါ်စင်မာအောင်နဲ့အတူဒီဒုနိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဦးမိုးစောဦးနဲ့နောက်နီးပညာဝန်ကြီးဖြစ်တဲ့ဦးထင်လေးအောင်တို့လည်းအဲတက်ရောက်ပြီးတော့ပေါ့နော်သူတို့ဖြေဆိုကြရဲအထူးသဖြင့်ဒီတက်ရောက်လာသူတွေမေးတဲ့ဒီအင်တာနက်ကနေပြီးတော့မေးတဲ့ဟာတွေကိုလည်းဒေါ်စင်မာအောင်ပါဝင်ဝန်ကြီးတွေကပုံမှန်လေးလေးဖြေဆိုသွားတာတွေ့ရပါတယ်ကျမအင်ဂျင်နိုင်ပါရှင
်ဒါတော့ကိုရိုင်းသွားပြီးတင်ယူခဲ့တဲ့မိုင်းအင်ဂျင်နိုင်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်ဒီရခိုင်ပြည်နယ်ကမြေမြုံမိုင်းအန္တရာယ်နဲ့အာဆီယံကပေးမဲ့လူသားချင်းစာနာတဲ့အကူအညီတွေစစ်ပွဲတွေရှိတဲ့နေရာတွေစီရောက်နိုင်မှာမလားဆိုတဲ့သတင်းတွေကိုတော့မကြခင်မှာနားဆင်ရပါမယ်။အခုအရင်တော့ကချင်ပြည်နယ်မှာဒီအစိုးရဝန်ထမ်းတွေအလုံးထွက်ဖို့အတွက် KIO ကတိုက်တွန်းနေတဲ့သတင်းအရင်ပြောပြပါဦးမယ်။စစ်ကောင်စီလက်အောက်ကဝန်ကြီးဌာနမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေကိုတာဝန်ကနေနှုတ်ထွက်ဖို့အတွက်ကိုမြစ်ကြီးနားတနိုင်းနဲ့ဟူကောင်းချိုက်ဝန်ဒေသကဒီ KIO ခရိုင်အုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းထားပါတယ်အလောက်ကမထွက်လို့ရှိရင်အေးအေးယူခရနိုင်တဲ့အလားအလာတွေကြောင့်ဒီလက်ရှိဝန်ထမ်းတွေအနေနဲ့လုံခြုံရေးနဲ့ဝန်ကြီးအခက်အခဲဖြစ်မဲ့အခြေအနေတွေနဲ့ကြုံတွေ့နေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုစော်ဝင်းလှိုင်တင်ပြပါမယ်ရှင်
။ကချင်းပြည်နယ်မြစ်ကြီးနားတနိုင်းနယ်ဟူကောင်းကျိုင်ဝန်ဒေသက KIO ခရိုင်အုပ်ချုပ်ရေးအဖွဲ့တွေကစစ်ကောင်စီအောက်မှာတာဝန်ထမ်းဆောင်နေသူတွေကိုနှုတ်ထွက်ဖို့ပြီးခဲ့တဲ့စနေနေ့ကသတိပေးချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။တိုက်တွန်းတဲ့အတိုင်းနှုတ်မထွက်ရင်ဖြစ်ပေါ်လာမဲ့အကျိုးဆက်အားလုံးဟာမိမိတာဝန်သာဖြစ်တယ်လို့လည်း KIO KIO အုပ်ချုပ်ရေးအဖွဲ့တွေကသတိပေးထားတာဖြစ်ပါတယ်အခုလိုသတိပေးချက်ထုတ်ပြန်တာဟာ KIO ဘဟုကထုတ်ပြန်တာမဟုတ်ဘဲဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကထုတ်ပြန်တာသာဖြစ်တယ်လို့ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဘဟုကထုတ်တာတော့မဟုတ်ပါဘူးဒေသဆိုင်ရာသူတို့ CIA အဆင့်ပေါ့နော်သူတို့ဒေသမှာသူတို့ထုတ်တဲ့နေရာမှာအကျဉ်းတုံးဖို့ထုတ်တဲ့အထုတ်ပြန်ချက်ညာချက်ဖြစ်ပါတယ်သူတို့ CIA မှာသူတို့ထုတ်တဲ့နေရာမှာလိုအပ်လို့ထုတ်တဲ့ထုတ်ပြန်ပြင်ရတဲ့တော့ပဲကျွန်တော်တို့မြင်ပါတယ
်ဒီလိုထုတ်ပြန်တာကြောင့်တနိုင်းမြို့နယ်ကဝန်ထမ်းတွေတွေ့ကြုံရတဲ့အခြေအနေကိုဒေသခံတူဦးကအခုလိုပြောပါတယ
်အဲ့လိုကျတော့အလုပ်ဖက်တာတွေပါလေအဲ့တော့ကြားရတယ်ကိုဧကပိတူလာတော့သူတို့ကတော့သွားတော့သွားနေရပဲလေလေစိတ်ကျမှမနေမလဲပေါ့နော်အဲ့လိုပြောလာတာတော့ကြားရတော့သူတရားအဲ့ဒီဒီတာတိစက်ကမှကိုခြားနီးလာတဲ့ location တန်းလို့ပေါ့နော်ဟောသူလုံးနေနေလည်းရှိတာပေါ့သူတရားတော့ပြီးပြီရခိုင်ပြည်နယ်ကတော့အဲ့လိုပဲဖြစ်ပါတယ်ဒီရတာကဒါမဲ့ဒီကတော့ဒါလက်တဲ့နေရာမှာဘာကူးတဲ့နေရာမှာအတိအမြင်လာတဲ့နေရာတွေရှိရပေါ့
KIO အနေနဲ့အခုလိုစာထုတ်ပြန်ပြီးရင်နောက်ဆက်တွဲအရေးယူတာတွေရှိခဲ့ဘူးတာကြောင့်နောက်ပိုင်းမှာအရေးယူတာတွေရှိလာနိုင်ကြောင်းလည်းပြောပါတယ်ဒီကျင်းနာမြို့ကန်တူကတော့ဝန်ထမ်းတွေအနေနဲ့အလုံးမထွက်ရင် KIA ကအရေးယူမဲ့အခြေအနေရှိပြီးအလုံးထွက်ရင်လည်းစစ်ကောင်စီဘက်ကအရေးယူနိုင်တဲ့အခြေအနေကြောင့်လုံခြုံရေးနဲ့မိသားစုစားဝတ်နေရေးအတွက်အခက်အခဲရှိလာနိုင်ကြောင်းသုံးသပ်ပါတယ
်အခုအနေထားဆိုရင်တော့ KIA ကထုတ်ပြန်နေဆိုရင်တော့ချိရမှုကရှိနိုင်တယ်ပေါ့နော်ဒီမှာဒီအမှုနေတဲ့သူတွေကိုတော်တော်အခက်ကြီးလာနိုင်တယ်သူချို့တွေဆိုဒါမိသားစုအတွက်စားဝတ်နေရေးခက်ခဲတွေပေါ့နော်လုံခြုံရေးတွေကလည်းပြန်ပြီးမှဒီကနေ့ဖြစ်လာနိုင်တော့မယ်ပေါ့နော်
ဒ ဒီနေ့စံပိုင်းဇန်နဝါရီလအတွင်းကလည်းမြစ်ချင်းနာတနိုင်းနဲ့ဟူကောင်းကြိုင်ဝမ်းကခရိုင်အုပ်ချုပ်ရေးအဖွဲ့တွေဟာစစ်ကောင်စီတပ်ရဲ့ကြောတောက်နောက်ခံအကျိုးတူလုပ်ငန်းဖြစ်တဲ့မြမဘီယာ၊တကုံဘီယာ၊ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမပြုလုပ်ဖို့တားမြစ်ခဲ့ပူပါတယ်။အဲဒီလိုတားမြစ်ပြီးနောက်ပိုင်းမှာစစ်တပ်ထုတ်ကုန်တွေကိုစစ်ဆေးဖမ်းဆီးဖျက်ဆီးတာတွေရှိခဲ့တာကြောင့်ကချင်ပြည်နယ်ကမြို့နယ်အတော်များများမှာစစ်တပ်ထုတ်ကုန်ပစ္စည်းတွေကိုရောင်းချတာတွေမရှိသလောက်ဖြစ်ခဲ့ပါတယ်။ဒီရပိုင်းအတွင်းမှာတော့စစ်ကောင်စီဘက်ကပူတာအိုဘက်မှာရိတ်ခါနဲ့စစ်အင်အားဖြည့်ဆည်းတာတွေရှိနေပြီးလန်ခီမှာ KIA ကကြားပြတ်တက်ခိုက်တာတွေရှိသလိုရွှေကူအင်းတော်ကြီးဒေသဘက်တွေမှာလည်းတိုက်ပွဲတွေဖြစ်နေတာရှိကြောင်းဗိုလ်မှူးကြီးညော်ဘူးကပြောပါတယ် KIA ဟာစစ်ကောင်စီကဖိတ်ခေါ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပါဝင်သင့်သူတွေအားလုံးမပါဝင်တဲ့အတွက်တက်ရောက်မှာမဟုတ်ကြောင်းပြန်ကြားထားတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
ကစားဝင်လိုက်ဖြစ်ပါရဲ့ရှင်ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေကနေပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာမြင်းမြုံမိုင်းနင်းပြီလို့ဒေသခံတအူတနည်းကနေနေတော့ကတည်ဆုံးခဲ့ပါတယ်အမ်းမြို့နယ်ထဲမှာလည်းမကြခင်ရပိုင်းကပဲမြင်းမြုံမိုင်းကြောင့်ဒေသခံတအူတည်ဆုံးခဲ့ပါသေးတယ်ဒီလိုအခြေအနေမှာပဲရခိုင်လက်နက်ကအေအေနဲ့စစ်ကောင်စီတပ်တွေကြားမှာစစ်ရေးတင်းမာမှုတွေတိုးနေတယ်လို့အေအေအဖွဲ့ဘက်ကထောက်ပြန်ထားပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုလွင်ငင်းကြကျော်ကရှင်းပြပါမယ်ရှင်
ရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာမှာနေထိုင်တဲ့အသက်80ကျော်အရွယ်ဦးအောင်သာထွန်းဟာ၄မိုင်လောက်ဝေးတဲ့တောထဲမှာတိတ်ခုန်နေချိန်မြင်းမြုံမိုင်းနေမိပြီးတိတ်ဆုံးသွားတယ်လို့သားဖြစ်သူကပြောပါတယ်
။ဟုတ်ကဲ့ကောမနေ့ကဟို9နာရီခွဲလောက်ကလေအဲမိုင်းကွေလို့ဟိုကတောမှာဟိုကျွန်တော်ဘေကတောမှာပြီးတော့တိတ်ခုန်နေတာလေ။ဟိုကအဲ့မှာဖုံးပါတော့လေအဲကျွန်တော်ဘေရဲ့လုံသမားလေးကအဲကျွန်တော်တို့ကဖုံးဆက်တာပေါ့တန်ကြားတယ်နဲ့အဲဘုံစတော့ဟိုကနေပြီးတော့အကိုရဲလည်းဒီလိုမျိုးတော့ဖြစ်သွားပါတယ်လေခြေထောက်တွေမရှိတော့ဘူးလေအာအဲ့ဒါဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့ဒူးလိုတယ်ဆိုပြီးတော့ကျွန်တော်တို့ဒီကနေပြီးတော့ကားတွေစီစဉ်ပြီးတော့ဖြေးပါတယ်လိုက်သွားတာပေါ့ခီးကဝေးတော့လေအကိုအဲ့တောင်ပေါ်မှာဖြစ်တာဖြစ်တာကတော့တောင်ပေါ်မှာအောက်ကိုရှာတာအောက်ကိုရှာလို့မရဘူးနန်းအလေတော့မှာပဲဟိုကအသက်ဆော့သွားတ
ာဒါပြင်ပြီးခဲ့တဲ့မေလ14ရက်နေ့ကလည်းအမ်းမြုံနယ်ဒလက်ချောင်းအုပ်စုဒလက်မြောက်ကြီးရွာအနီးတီဟိုကျန်မှာတီဟိုတရက်စီကောက်နေသူတူမြင်းမြုံမိုင်းနေမိပြီးတိတ်ဆုံးခဲ့ပါတယ်။အဲ့ဒီမိုင်းပေါက်ကွဲတဲ့တီဟိုကျန်မှာပြီးခဲ့တဲ့တိုက်ပွဲကာလကမြမစစ်တပ်တွေစခန်းချနေထိုင်ခဲ့တဲ့နေရာဖြစ်တယ်လို့လည်းအန်လူမှုရေးတပ်ကြွလှုပ်ရှားသူကိုမျိုးလွင်ကပြောပါတယ
်။ဟုတ်တယ်အမျိုးနေဒလဲအုပ်စုပေါ့နော်ဒလဲအုပ်စုဒလဲမြောက်ရွာပေါ့အဲ့ဒီမြောက်ရွာရဲ့အချင်းမြောက်ထောင်ဆိုရပေးရွာနဲ့ချောချောပေး3000လောက်ဝေးတဲ့နေရာမှာပေါ့နော်အဲ့ဒီနေရာမှာတော့မြင်းမြုံမိုင်းအဘောဒလို့တယောက်တည်ဆုံးတော့တာရှိတယ်ဗောနော်မေလာရှိလေးရဲ့ရှိလေးရဲ့ညနေ3:30လောက်ကဗောအဲ့ဒီတည်ဆုံးတော့တဲ့လူကတော့ဥဒမ်းမနိုင်ဗောနော်သူကတော့အသက်30ရွယ်ရှိပြီဗောသူရဲ့တင်ခိုခန်းမှာနေပြီးတော့တင်ခိုကြီးကောက်ရင်နဲ့မြေမြောက်မိုင်းနန်းခံရတာဗောနော်အဲ့ဒီနေရာမှာ2008ဥက္ကလကနေပြီးတော့2008တခုဇန်နဝါရီလအထိပေါ့နော်အဲ့ဒီတီကိုခန့်သူ့ရဲ့တီကိုခန့်မှာတော့မြန်မာစစ်တပ်ကနေပြီးတော့စခန်းချခဲ့တာတော့ရှိတယ်ပေါ့နော
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့လည်းအမ်းမြုံနယ်အပါဝင်မြို့နယ်တချို့မှာမြေမြုံမိုင်းတွေနဲ့စစ်ကြံလက်နက်တွေပောက်ကွဲမှုတွေကြောင့်ဒေသခံတွေမကြာခဏဆိုသလိုတေဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်အနောက်တောင်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြုံနယ်အတွင်းကကျေးရွာ50ကျော်ရှိတဲ့ဒလက်ချောင်းအုပ်စုအတွင်းရိခာတဲယူခွင့်တွေကိုမြန်မာစစ်တပ်ဘက်ကကန့်သတ်ထားသလိုအမ်းမြုံနယ်အတွင်းစစ်ကြောင်းဝင်ထွက်သွားလာတာရှိသလိုစစ်စေးရေးတင်းကျပ်နေတာတွေ့ရတယ်လို့အမ်းလူမှုရေးတပ်ကြွလှုပ်ရှားသူကိုမျိုးလွင်ကပြောပါတယ်
။အင်းရဲ့အခင်တွေကတော့စစ်ရေးပဋိပက္ခကအမေတန့်ကိုကိုတန့်မာနေတဲ့အနေထားမှာတို့ရှိတယ်တခါမှာရခိုင်တပ်တော်ကမတမ်းမာတော့စိတ်တမ်းမတော်ဖက်ကတော့မြေဝစစ်တပ်ကတော့အမေတန်းကိုတမ်းမာနေတယ်အန်နဲ့ပတ်တဲ့ကြီးကအမျိုးရဝံပေါက်ကိုလည်းအမေတန်းတန်းတန်းကြကြနဲ့စိတ်ရှိတော်ရှိတယ်လို့ဒီဘက်မှာအမျိုးနဲ့တခြားလုံးမှာလည်းလှောက်ရှောက်မှုတွေကစိတ်ကောက်တွေကတားဆောက်ရှိတယ်ကြည့်ပါတဲ့အနည်းမှာကံပုံဝတာတဲ့ချင်းတွေတိုးတုံတွေမှာစိတ်ရောအဖြစ်နဲ့တိုးနှံ့တာတွေရှိတယ်ဗောနော
်လက်ရှိရခိုင်ပြည်နယ်နေရာတော်တော်များများမှာမြန်မာစစ်တပ်ဘက်ကစစ်အင်အားတိုးချဲ့နေတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေအပြင်ရခိုင်မွတ်စလင်တဟဇာတဖြစ်မှုလုပ်ငန်းစဉ်တွေကိုလည်းမြန်မာစစ်တပ်ဘက်ကဇက်တိုက်ဆိုသလိုနှောက်ယှက်လှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ကမနေ့ကထုတ်ပြန်ထားပါဗျ။ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့မြန်မာစစ်တပ်အကြားစီရေးတင်းမာမှုတွေမြင့်တက်လာနေတာကြောင့် နှစ်ဖက်တိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တဲ့အနေအထားရှိနေပြီးရခိုင်ပြည်သူတွေအနေနဲ့လည်းမြန်မာစစ်တပ်အခြေချနေထိုင်တဲ့စခန်းအနီးပတ်ဝန်းကျင်တွေတွာလာတာတွေမလုပ်ဖို့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကမနေ့ကသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ဒီရခိုင်ပြည်နယ်ဘက်ကအခြေအနေပါရှင်မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီတွေကိုခွဲခြားမှုမရှိပေးနိုင်ရေးအာဆီယံကကြိုးပမ်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေလက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေစီကိုဒီလိုလူသားချင်းစာနာတဲ့အကူအညီတွေရောက်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းတစ်ချိန်တည်းမှာရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်မြသစင်အောင်ကတင်ပြထားပါတယ်ရှင
်မြန်မာအလဲပိုင်းဒေသတချို့အပါဝင်နယ်စပ်ဒေသတွေမှာပြည်သူ့ကာကွယ်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေဆဲဖြစ်ပါတယ်။တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေတည့်ရထည့်တည့်ရပိုတိုးလာတယ်လို့စစ်ပီးဆောင်အကူအညီပေးသူတွေကပြောပါတယ်။တနင်္သာရီတိုင်းပလောမြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပီးဒုက္ခသည်တထောင်ကျော်ရှိပါတယ်။ဒီဒုက္ခသည်တွေကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအကူအညီဆောင်ရှောက်ထားပြီးတော့စားနပ်ရိက္ခာနဲ့စေဝါအကူအညီတွေလိုအပ်နေတယ်လို့ပလောကာကွယ်ရေးတပ်တာဝန်ရှိသူတို့ကပြောပါတယ်။
ဘလောမမကြလားဟိုပေါ့တထောင်ကျော်သွားပြီညီမလေးဘယ်ရွာတွေလဲဆိုတော့အခုနတ်တလို့ရှင်နေမှာတောင်းလိုက်ရဲနောက်ပြီးတော့ကနေတောင်ဟိုတောင်းလိုက်တော့နောက်ပြီးတော့ကတဲ့တို့အဲ့ဒီဘက်ကနေတောင်းကြတာပေါ့နောက်ပြီးတော့ဘလောကတို့အဲ့ဒီရွာပေါ့တိုက်ပွဲကြီးတဲ့နေရာတွေတော့များများပေါ့နော်ဒီကအဲ့ဒီကဒီကဒီကမနေရမနေရမနေဒီဆဲဝင်လာကြတော့အခုသူတို့အတွက်လိုအပ်တာတော့ဖေးဝါးနဲ့ရိတ်ခေါပေါ့နော်
အလားတူချင်းပြည်နယ်ကံပက်လက်မြို့နယ်မှာတိုက်ပွဲတွေကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကိုလမ်းနဲ့ချီတိမ်းရှောင်လာတဲ့ကံပက်လက်စစ်ပီးရှောင်ဒေသခံတွေရာခဏန်းလောက်ရှိပါတယ်စစ်ပီးဒုက္ခသည်တွေကြားမှာဖျားနာနေကြတဲ့အပြင်စားရေးတောက်ရေးအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ကြတယ်လို့စစ်ပီးရှောင်တူကပြောပါတယ
်အစင်မပြေဘူးအရင်နေရာမှာပဲရှိသေးတယ်ကြာနိုင်ကြသေးဘူးဟုတ်ကျွန်တော်ဆိုလို့ကတော့ခဏခဏအဲကျွန်တော်တို့နေရဲ့ကံလက်မှလည်းပြစ်နေကြတာနဲ့တော့ကျွန်တော်မရသေးလို့နေရနေတဲ့နေရာမှာလည်းရိခပိုင်းကအစာပြည့်လို့စေချမ်းမရအစာအစင်မပြေဘူ
းလက်ရှိအခြေအနေမှာကရင်ကချင်းကယားချင်းစတဲ့တိုင်းနယ်ပြည်နယ်တော်တော်များများမှာစစ်ပွဲတွေရှိပြီးလက်ရှိအခြေအနေနဲ့အာဆီယံကပေးမဲ့အကူအညီတွေအတွက်အဟန့်တာတစ်ခုဖြစ်စေတယ်လို့ကရင်လူခွင့်ရေးအဖွဲ့ကပြောရင်းဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်
ဒီကအတိတ်မှာဆုံးလို့ရှိနေတယ်ဒီကချင်းဆန္ဒထောက်ခံဒီကူပေးပို့ဖို့အတွက်ကအများကြီးအခက်အခဲရှိတယ်ပေါ့နော်အချိန်နဲ့တပြေးညီခရီးပို့ဆောင်လို့မရဘူးပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲဒီဟာဆုံးလို့ရှိနေဒီကချင်းစစ်ပြေးဆောင်တွေအတွက်ဒီကချင်းဆန္ဒထောက်ခံမှုအကူအညီရှိဖို့အတွက်ဒါဒီမှာတဲ့အဟန့်တာတစ်ခုကိုဖြည့်ဆည်းတယ်ပေါ့
ချင်းပြည်နယ် CDF ကံပက်လက်တာဝန်ရှိသူတူကတော့စစ်ပြေးဒုက္ခသည်တွေအတွက်အကူအညီတွေရောက်လာမယ်ဆိုရင်လုံးညူကြီးအတွက်အကူအညီပေးသွားမယ်လို့ VOA ကိုအခုလိုပြောပါတယ်
။တို့ချင်းပြည်နယ်ကမှာတကယ်လို့အဲ့လိုအကူအညီပေးနိုင်တဲ့အခွင့်အရေးတွေရောက်လာလို့ရှင်တော့ကျွန်တော်တို့ကလုံခြုံရေးကတော့ကျွန်တော်တို့ဒီ CDF ကဆွေးနွေးတာဖွဲ့ရတော့အကြီးအဝတ်အဝင်ကြီးကမှအဲ့ဒီစိတ်ဆောင်မှုရှိတဲ့နေရာတွေကိုလက်ကျလိုက်ပို့လို့ရပါတယ်ခင်ဗျာဟုတ်ကဲ့
မြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံဘုံသဘောတူညီချက်၅ချက်ထဲကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီဘက်ကတစုံတရာသဘောတူထားပါတယ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်တယ်လို့ဒါဟာဒုတိယအဆင့်ဆွေးနွေးမှုဖြစ်တယ်လို့ဆိုထားပါတယ်။ဒီအတွက်အကူအညီပေးရေးအသေးစိတ်အခြေအနေတွေကိုဆက်ပြီးဆွေးနွေးဦးမှာဖြစ်ပါတယ်။အာဆီယံကပေးမဲ့အကူအညီတွေကိုစစ်ကောင်စီကသာစီမံဆုံးဖြတ်မယ်ဆိုရင်တကယ်လိုအပ်နေတဲ့သူတွေစီအကူအညီတွေမရောက်နိုင်ဘူးလို့ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့အနေနဲ့ကကြတော့သူတို့နဲ့တော့ဒီမှာဆောင်ရွက်မှုမလုပ်ဖို့အတွက်ကျွန်တော်တို့ကဟိုပေါ့နော်ခက်ခဲမှမှတောင်းဆိုထားရတယ်ပေါ့နော်။အဲ့ဒါကြောင့်မလို့တကယ်လို့သူတို့ကလည်းပြင်ဒီလူသားချင်းစာနာထောက်ခံမှုကိုရောက်နိုင်လို့ဒီလိုလောက်ခံရဆုံးလို့ရှိရင်တော့လူအနေနဲ့ဒီပြည်ရရှိနေလို့ဆိုကျွန်တော်တို့ကတော့မလုပ်ချင်ဘူးခင်ဗျာ။
အာဆီယံတွင်အနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလှူဆောင်နေတဲ့နေရာမြန်မာနိုင်ငံ NGO အဖွဲ့အစည်းတွေနဲ့မြေပြင်မှာလှူဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လက်တွဲလှူဆောင်ပြီးတကယ့်အကူအညီလိုအပ်နေတဲ့သူတွေစီကိုထိတိယောက်ရောက်အကူအညီပေးဖို့အတွက်စစ်ပေးရှောင်အကူအညီပေးနေသူတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာပဋိပက္ခနဲ့လုံခြုံဘေးကင်းမှုရှိတဲ့အခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာအရ2021ခုနှစ် February ကနေမေလ2ရက်နေ့အထိ9,360,000ကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှု UNOCHA ကထုတ်ပြန်ထားပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။
ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
FOA မြန်မာပိုင်းရဲ့မေလ16ရက်တနင်္လာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ရုပ်သံတွေပါတင်ဆက်နေတဲ့ဒီအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီစီးရီးပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအိုးအိမ်ဆွန့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအရေးကြီးတဲ့အကြောင်းတင်ပြထားတဲ့စီးပွားရေးအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။တခါဒီ crypto ငွေကြေးနဲ့ဝင်နိုင်တဲ့ fashion sign တစ်ခုအကြောင်းကိုတော့ blogger တွေပြောသမျှအစီအစဉ်မှာနားဆင်ရမှာပါ။အခုအရင်ဆုံးကတော့သတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဖိတ်ကြားထားတဲ့ဒီငင်းချင်ရေးဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့တက်ရောက်ဖို့စီရင်ပေးထားတယ်လို့စစ်ကောင်စီဘက်ကပြောပါရယ်ဒီထဲမှာအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့မထိုးထားတဲ့3ဖွဲ့ပါတယ်လို့သိရပါရယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတော်မှတ်စုကိုတော့ကိုသားညဦးတင်ပြပါမယ်ရှင်။
စစ်ကောင်စီဥထာဘူဂျုံကြီးမင်းအောင်လှိုင်ကိုယ်တိုင်ဖိတ်ကြားထားတဲ့ညီငယ်ဆွေးနွေးပွဲကိုတိုင်းဒေသလက်နက်ကိုင်ဆယ်ဘွဲ့တယောက်ဖို့စီရင်ပေးထားတယ်လို့စစ်ကောင်စီဘက်ကပြောပါရယ်ဒီထဲမှာအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ9ဖွဲ့နဲ့မထိုးထားသေးတဲ့3ဖွဲ့ပါရှိတယ်လို့သိရပါရယ်ဒီကြောင်းရန်ကုန်ကနေပြီးတော့တင်းတောက်မှတ်စုပေးပို့ပါရယ်ကျွန်တော်တားညူဦးပြောပြမှာပါပြည်ရင်းလက်နက်ကိုင်ပြည်ပခါတွေခြုံရင်းကိုလက်တွေ့ကြကြအကောင့်ထဲဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ပါရယ်တိုင်းဒေသအားလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ရသာကိုခံစားနိုင်ဖို့အားလုံးလက်တွေပြီးတော့ယူသားပွင့်လင်းစွာဆွေးနွေးသွားမယ်လို့ဧပြီလ22ရက်နေ့ကရွေးမင်တန်ကြားပေါ်ကနေပြီးတော့ထုတ်လွှင့်တဲ့ညီညွတ်ဆိုင်ရာမေကွန်ပြောကြားမှုမှာဖိတ်ခေါ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလာမယ့်နှစ်2023ခုနှစ်ကြာလို့ရှိရင်လွတ်လပ်ရေးရတာ85နှစ်ပြည့်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရတွေကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မေကွန်မှာပြောပါတယ်သဘောထားကွဲမှုအပေါ်မှာအခြေခံတဲ့တိုင်းဒေသလက်နက်ကိုင်ပြည်ပခါတွေကြောင့်ဖြစ်တာမို့လို့တနင်္ဂနွေလုံးမှာလက်နက်ကိုင်ပြည်ပခါတွေခြုံငင်းစေဖို့တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ကန့်လန့်ထားပါတယ်ဒီစနေပွဲကိုတက်ရောက်ဖို့မေလ9ရက်နေ့ပြီးခဲ့တဲ့တနင်္လာနေ့အထိစီရင်ပေးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့ရှိပါတယ်တက်ရောက်မဲ့အဖွဲ့အစည်းအဝေးကိုစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
လက်မှတ်ရေးဆိုပြီးသား9ဖွဲ့လက်မှတ်မေးထားတဲ့3ဖွဲ့ကျွန်တော်တို့စီရင်ပေးထားပါတယ်တချို့ဖွဲ့တွေကလည်းသူတို့အတိုင်းမင်းနေစေဖြစ်တဲ့အတွက်ကြောင့်မို့စောင့်ပြီးပါအောင်ဆိုပြီးတော့အကြောင်းကြားလာတဲ့အဖွဲ့တွေလည်းရှိတယ်တချို့ကတော့ကျွန်တော်တို့ကပြင်ညာချက်တွေထုတ်ပြီးမတက်ရောက်ဘူးဆိုတဲ့အဖွဲ့တွေလည်းရှိပါတယ်ဗျလက်မှတ်အဖွဲ့တွေတော့လက်မှတ်ရေးထိုးပြီးရအဖွဲ့တွေတော့ကျွန်တော် DGB KNU KNLPC နောက်ပြီးပေါ်ဦးဖွဲ့ပေါ် PNL လို့မော်ဖွဲ့ NMSP ပြီးရင်တော့ကျွန်တော်ရခိုင်အဖွဲ့ AIP ရဲ့ပြန် RCSS SSE ရဲ့ပြန်တော့လာဦးဖွဲ့ LDU ကျွန်တော်လက်မှတ်ရေးမထိုးထားသေးတဲ့၃ဖွဲ့ကတော့ UWSY ရဲ့ NDA မိုင်းလာရဲ့ SSPD SSA ရဲ့ဖွဲ့တွေပါလေ
တနင်္ဂနွေအပြည့်ရလက်မှတ် NCA ထိုးထားတဲ့ KN မျိုးသားအစည်းအရုံး KNU ချင်းမျိုးသားတအူ CNF ကျောင်းသားတက်မတော် EBSDF နဲ့ NCA လက်မှတ်မထိုးထားသေးတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO KNU အမျိုးသားတူတက်ရေးပါတီ KNPP ဒီအဖွဲ့တွေကတော့ညီငယ်ဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ညီငယ်ဆွေးနွေးပွဲမှာအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSC ဝါပြည်သွေးစည်းညီညွတ်ရေးအပါအဝင် NCA လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းဆွေးနွေးပွဲရှိတယ်လို့နိုင်ငံရေးလှစ်လာတုံ့တက်သူဦးရထွန်းကအခုလိုပြောပါတယ
်အခု NCA မထိုးရသေးတဲ့အဖွဲ့တွေဘက်ကအနေနဲ့ပြောမယ်ဆိုရင်တော့သူတို့ဖြစ်ချင်တဲ့ဥစ္စာကိုပဲသူကပြောမှာအဲသူတို့ဖြစ်ချင်တဲ့ဥစ္စာပြောတဲ့အခါကျတော့သူကရှင်းအောင်ပြောရတယ်တော့ဟုတ်အချိန်ကဥတွေအစ်စ်ပြန်ပြီးတော့ရေးဖို့ပေါ့ဗျာနော်သူတို့ပြောချင်တာကိုပြောခွင့်ရတယ်နားထောင်မယ်ဆိုရင်တော့သူကအဲ့ဒါတွေပြောခွင့်ရလို့လေတက်တက်သားသားတော့အဖြေတစ်ခုတော့ထွက်မှာတော့မဟုတ်ဘူးနော်ဆိုတော့အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်ဆွဲကြည့်လို့ဒီဘိုက်ကအမြင်အမျိုးမျိုးရှိလိမ့်မယ်
မြန်မာနိုင်ငံနေရာတော်မြတ်မြတ်မှာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကိုင်ပြည်ပခါတွေရှိနေတဲ့ချိန်မှာတိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကန့်လန့်တာဖြစ်ပါတယ်။တိုင်းဒေသတွေနဲ့စစ်မှန်တဲ့ညီညွတ်ရေးရရှိဖို့အတွက်ဆိုလို့ရှိရင်တိုင်းဒေသအင်အားစုတွေဘက်ကစစ်ကောင်စီနဲ့တွေ့ဆုံပွဲမှာဘာတွေဆွေးနွေးသင့်တယ်လဲဆိုတာနဲ့ပတ်သက်လို့
တနင်္ဂနွေပြည့်ရက်လက်မှတ်အစီအထိုးထားတဲ့တိုင်းဒါလက်နက်ကန်အဖွဲ့စေဘွဲ့နဲ့ပေါင်းထားတဲ့ညီငယ်ရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ
်ဒီကိစ္စနဲ့ပတ်သက်တော့မှာကျွန်တော်တို့ဒီ PPSD စီးဆင်းရေးမှာလည်းကျွန်တော်တို့ဝိုင်းဝန်းဆွေးနွေးရတဲ့အချက်ချက်တစ်ခုဖြစ်ပါတယ်ဒီလိုကျွန်တော်တို့တာဖိနဲ့ဆိုလို့ရှိရင်ဘာမှမကျင်းချင်းထားတဲ့တာတွေ့ဖို့မဖြစ်ပါဘူးပြန်ဆင်းပြီးတော့မှာသွားသူလူတင်ပါလေအခုလုံးလုံးပဲဆိုလို့ရှိရင် PPSD အနေနဲ့ NCA ကိုချုပ်ကြည့်လိုက်ဒီအခြေခံမှုအဲ့ဒါတော့သုံးချက်ရှိတယ်နံပါတ်ချက်ကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးကြီးနဲ့ချိန်ဆရတယ်နံပါတ်နဲ့ကြတော့ပါဝင်တတ်တဲ့တွေဒီဆက်ဆိုင်ရာအလုံးအဖွဲ့ကြီးတွေအားလုံးပါဝင်လို့တွေနံပါတ်3ကတော့အရက်ကားကြီးရဲ့လုံချုံရေးကာကွယ်ရေးကိုလက်ဆောင်ပေးဖို့လိုတဲ့ဒီ NGO ရဲ့အမြင့်သာရာသုံးချက်ရှိတယ်။ဒီကိစ္စနဲ့မကဘူးကျွန်တော်တို့ဒီနိုင်ငံရေးယူမန်ဂျစ်စီကော်မတီနဲ့လမ်းပြမြေပေါ်အတွက်အဆုံးရှုံးချက်စုံလင်တို့ပြင်ဆင်ထားတာဖြစ်ရရှိတယ်။ဒါရီကိုကျွန်တော်တို့ကဒီပြီးတော့မရှိရအောင်နာတိုင်းပုံကိုလည်းတွေ့နေတယ်ကျွန်တော်တို့သိကြဖို့လိုတယ်ရှင်းနိုင်လို့ရှိရင်မတော်မတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်တော့မှကြီးများသားလို့ဒီသူကကိုတင်ပြထားပါလေ
အခုလက်တလုံးမှာဖြစ်နေတဲ့နိုင်ငံအချက်အလက်တွေကိုကြော်လွှားနိုင်ဖို့ဒါတွေကိုပြင်ဆင်ပြီးတော့တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်တနင်္ဂနွေလက်နက်ကင်ပြိပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထက်မှာ PDF အဖွဲ့တွေမပါလို့ရှိရင်ထိရောက်တဲ့ညီညာရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်စစ်ကောင်စီအနေနဲ့ EO တွေကသာတွစ်ဆုံမှုကန့်လန့်ပြီးတော့ NUG နဲ့ PDF တို့ကမကန့်လန့်ရတဲ့အကြောင်းရင်းကိုစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ဒီ EO အဖွဲ့တွေနဲ့ PDF NUG အမေရိကန်အကြမ်းဖက်အဖွဲ့တွေနဲ့ကဖြစ်တည်မှုကိုတမိုင်းကြောင်ရောမတူပါဘူးဗျတိုင်းသားတွေရဲ့အခွင့်အရေးတိုင်းသားနေမျိုးတွေအခွင့်အရေးကိုသူတို့တောင်းဆိုနေကြတာဖြစ်တယ်။ EU တွေနဲ့ကျွန်တော်တို့အစိုးရအဆက်ဆက်ပေါ့နော်။တမတော်နဲ့ပြည်ပကအသွင်းနဲ့ရပ်တည်လာခဲ့တာကြောင့်ဖြစ်ပါတယ်။သူတို့ရဲ့တောင်းဆိုချက်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုအဓိကထားပြီးတောင်းဆိုတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးလည်းတမတော်တော့နိုင်ငံတော်အစိုးရအနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်တော်စုစနစ်ကိုခိုင်ခိုင်မာမာအာမခံပြီးသားဖြစ်တယ်။ဒါတွေကိုကျွန်တော်တို့ကကြည်ကြည်လည်လည်ဆွေးနွေးဖို့ပဲလိုတယ်။
တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဆွေးနွေးဖို့ SCA လက်မှတ်ထိုးပွဲ6နှစ်ပြည့်တဲ့ချိန်2022ခုနှစ်တုန်းကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစတင်ကမ်းလှမ်းခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့စီရင်တုပြည်အောင်စုနေခန္ဓာမကျင်းပခင်ကလည်းတိုင်းဒေသခေါင်းဆောင်တွေကိုတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားပြီးတော့ကြိုတင်သတ်မှတ်ချက်မထားဘဲနဲ့ညီငယ်ဆွေးနွေးပွဲတွေလုပ်ဖို့စီစဉ်ခဲ့ပါတယ်ဒါပေမဲ့လည်းပြည်အောင်စုနေခန္ဓာကိုတိုင်းဒေသအဖွဲ့တချို့တက်ရောက်ခဲ့တာမရှိသလိုတက်ရောက်တဲ့အဖွဲ့ကိုယ်စားလှယ်တွေမှလည်းအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေမပါတဲ့အတွက်ညီငယ်ဆွေးနွေးပွဲကိုမလုပ်နိုင်ခဲ့ပါဘူးအခုတစ်ခေါက်တန်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ဖိတ်ကြားတဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့စီရင်ပေးထားတဲ့အဖွဲ့ကဆယ်ဘွဲ့ရှိတဲ့အကြောင်းဒီသတင်းပတ်ရဲ့ဗင်းတောက်မှတ်စုစီစဉ်ကနေပြီးတက်ဆက်လိုက်ပါတယ်ကျွန်တော်သားမျိုးပ
ါကိုသားညုံတက်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးအစီအစဉ်ကိုလှည့်ပေးပါဦးမယ်မြန်မာပြည်သူတွေကိုလူသားချင်းစာနာအကူအညီတွေခွဲခြားမှုမရှိပေးအပ်နိုင်မှုအတွက်အာဆီယံရဲ့ကြိုးပမ်းမှုကိုဆက်ပြီးတော့အားပေးထောက်ခံမယ့်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးစည်းဝေးပွဲအပြီးပူးတွဲထုတ်ပြန်ချက်မှာထည့်သွင်းထားပါတယ်။စီးရီးပဋိပက္ခကြောင့်အသက်မွေးဝမ်းကြောင်းအလုပ်ကိုင်းတွေဆုံးရှုံးပြီးတော့အိုးအိမ်ပြစ်ဘေးလွတ်ရာထွက်ပြေးနေကြရသူတွေအတွက်စာနာမှုအကူအညီရရှိရေးကအရေးကြီးနေတဲ့အကြောင်းဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိကြည့်ထိုက်တင်ပြထားပါတယ်ရှင်။
ကျန်တာတင်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတူက VOA ကိုပြောပါတယ်
။ပြည်သက်ကထိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပါပေါ့။ဆန်ရိတ်ခါများတယ်ဆိုရင်သူက PDF ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမိရှုတယ်အချက်ရှိတယ်ဆိုတော့လေ။တောင်သူတွေကအဲ့ဒါကိုသူတို့ရတဲ့စကားတွေပဲလေမထားရတော့အကုန်လုံးထုတ်ပြီးရောင်းကြတာဗျာ။
တားပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတိုင်းကူညီပေးနေသူတွေကိုအားထားနေကြရပါတယ် လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကံအခုညီပေးနေသူကပြောပါတယ်။အ
ာဒီကွက်မှာတော့အခုစံကဟောဗျာလွယ်သေးတယ်ဝဲစားအဲ့ဒါနေကျန်းဝယ်မဆိုရင်ဒီသိုးစစ်မဝင်တဲ့ရွာတွေကစံတိတ်ဆက်တွေရှိတယ်အဲ့ဒီတိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်သားဝိတ်ကို18500နဲ့ဝယ်လို့ရတယ်ဗျာဝယ်လို့ရပါတယ်စံပေါ့ဗျာဒီလဲတောင်သူတွေတင်းတင်းတော့ဝယ်လို့ရတယ်ပြန်လာတော့မလွယ်တော့ဘူးဗျာ
စစ်ဆောင်တွေကိုအကူအညီပေးနေသူအများစုကအလှရှင်တွေကိုအဓိကအထားကြရပါတယ်နေမီဒေတာအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမတည်ကြတဲ့အခြေအနေလို့လည်းသူကပြောပါတယ
်ဟုတ်ထားနိုင်တော့အလုပ်ကိုင်းတဲ့နေ့စဉ်ဝင်ငွေမရှိတာနဲ့တစ်ခက်ရဲ့သူတို့တွေကဖေးရှိနိုင်တဲ့အခါဒီကူညီတဲ့လူတွေကတော့နိုင်တော့တော့ကျွန်တော်တို့သိသေးထားတယ်ဟိုစိတ်တော့အများကြီးတော့မသိနိုင်ဘူးသူတော့လေရေကြီးရဲ့ဟိုချင်းတူပြီးဆက်ရတာတို့ဘာလို့လောက်တော့အဲ့ကောင်စံနေတဲ့ကြီးသေးတွေကကြားတာပေါ့ကြားကြမခိုင်းအပေါ်ထားမယ်ဆိုလဲသူတို့အဲ့လိုတွေကြည့်ရင်ဖြက်စည်းတဲ့သိုးစစ်လာတာဒီပိုင်းဆို
ရင်ဒါကတော့ချင်းပြင်းတဲ့ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူစစ်ဆောင်အများပြားလဲရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ် AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဝင်ကြေးကကတော့ကျွန်တော်ဒီစစ်ဆောင်ပစ္စည်းကိုပို့ရတာမှဒီကျွန်တော်တို့အဲရောဒီမှာဒီသားလူရှင်လေးဒီပိုက်ရောက်လူရှင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်ပစ္စည်းတွေအချို့လိုအပ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်တချို့ကလည်းအဲအစင်းလေးဝယ်ပြီးသားတွေရှိတယ်အဲပြီးတော့ဟိုအဓိကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲတွေကဝိုင်းဝန်းပြီးတော့သူပေါင်းစိုက်ထုတ်ရတာတွေပြီးတော့အဲကျွန်တော်တို့အဖွဲရန်ပုံငွေကနေကားကားတွေထုတ်ရတာတွေအဲလိုမျိုးပါပဲအရင်ကြီးဟိုဟာတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အစင်ပြေနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာဒီတွင်းကိုအဲမှာပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြီးနောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုမြင်းမြင်းအတွင်းထဲမှာမြင်းများပို့ခြင်းလေပို့ပြီးတော့အခက်အခဲဖြစ်လေပြီးပို့ပြီးတော့ဒီနောက်ချက်တာကြည့်မှုတွေဖန်ဆင်းမှုတွေကြုံရလိမ့်မယ်ပေါ့နော်
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကယားစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရေးမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ
်။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ပြည်ပြည်တည်လာတဲ့လမ်းကြောင်းမှာတိတ်ပြတ်တနာမရှိဘူးဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နယ်ထဲကိုဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့ပြီးတော့ဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့မှကျတော့အခက်အခဲတွေအများကြီးရှိတာပေါ့
မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်။စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ
်။ We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံဆိုင်ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆရာကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ရှောင်တွေကိုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါ။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ရှောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါစေဝါတွေအလိုအဆုံဖြစ်နေတယ်လို့ပြောပါတယ်ရှင်။
ကျွန်တော်အဓိကပို့ပြနေတာကတော့ဒီလက်ရှိဒီ၄ကောတိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့ဒီပင်းချောင်းနေရတဲ့လူတွေအားလုံးက2000ကျော် 3000 နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီအဲဒီမြောက်ဝတီတောင်ဘက်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ဆောင်တွေဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့အိုးလောလောဆယ်တော့ဟုတ်ကဲ့
ပတ်သက်ငွေထိုက်တင်ဆက်တဲ့စီးပွားရေးအစီအစဉ်မှာရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလဲကိုရောက်ပါပြီတံပိုးကြီးစိန်ခံဖက်ရှင်အမှတ်စိတ်တွေထဲမှာ digital crypto ငွေကြေးနဲ့ဝန်တိုင်အောင်လို့ဒီဇိုင်နာ Philip Lane ကပထမဆုံးလှုပ်ထားပါတယ် crypto ငွေကြေးတွေရဲ့တံပိုးကအမြင့်နဲ့အတက်ကျဖြစ်နေတာမို့ဝယ်သူတွေအနေနဲ့ဘလို့ဈေးပေးပြီးတော့ဝယ်ရမှာပါလေဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်Bitcoin ကစားတဲ့ online ပေါ်မှာသာလက်ပတ်နိုင်တဲ့ digital crypto ငွေကြေးတွေအခုဆိုရင်ဈေးကွက်ထဲမှာအများကြီးရှိနေပါပြီ။ crypto ငွေကြေးနဲ့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်း American အပါအဝင်နိုင်ငံတော်တော်များများမှရှိနေပါတယ်။တံပိုးကြီးတဲ့စိန်ခံ fashion အမှတ်တံဆိပ်တွေထဲမှာ crypto ငွေကြေးနဲ့ online မှာဝယ်နိုင်အောင်ပထမဆုံးလုပ်ခဲ့တဲ့ German designer Philip Lane ရဲ့ Philip Lane ဆိုတဲ့အမှတ်တံဆိပ် fashion တွေကိုစိုက်မှာပါ crypto ငွေကြေးနဲ့ဝယ်လို့ရအောင်လုပ်ထားပါတယ်။ British နိုင်ငံ London မြို့ Bond Street မှာဧပြီလကုန်ပိုင်းကဖွင့်ခဲ့တဲ့ site မှာအဝတ်ထည်တွေကို Starling ပေါင်တဲ့တာမက Crypto ငွေကြေးအမျိုး20ကျော်နဲ့ဝယ်ယူနိုင်မှာဖြစ်ပါတယ်။ကမ္ဘာကျော် Fashion Designer တွေထဲမှာအဝတ်ထည်နဲ့လူသုံးကုန်တွေကို Crypto ငွေကြေးနဲ့ဝယ်လို့ရအောင်ကမ္ဘာမှာပထမဆုံးလုပ်ခဲ့တဲ့ Fashion Designer ဖြစ်ပါတယ်။ပထမဆုံးသူ့ရဲ့ Online site ပေါ်မှာစလုပ်ခဲ့ပြီးအခုတော့ London က Flagship Store မှာပါ Crypto ငွေကြေးနဲ့ရောင်းနေတာဖြစ်ပါတယ
်။ It actually all startedLast year in August because we were the first luxury brand.
ဒီကတော့2021 August လကလေးကစခဲ့တာပါ။ Zenkan Fashion အမှတ်တံဆိပ်တွေထဲမှာ digital ငွေကြေး crypto နဲ့ online မှာပထမဆုံးပေးဝယ်နိုင်အောင်ကျွန်တော်တို့ကစခဲ့တာပါ။ဈေးကွက်ထက်ကတုံ့ပြန်မှုကိုကျွန်တော်ကိုယ်တိုင်အားသိနေရပါတယ်။တချို့လူလူလူစားတွေပဲ crypto နဲ့ပေးဝယ်ချားလိမ့်မယ်လို့ကျွန်တော်ထင်ထားခဲ့ပေမဲ့လုံးဝပြောင်းပြန်ဖြစ်နေပါတယ်။မနစ်တုန်းက online ကနေဝင်ငွေ euro တန်း100ဝင်ပါတယ်။300ခိုင်နှုန်းက crypto ငွေကြေးကရတာဖြစ်ပါတယ်။ဒီနေ့အဲ့ဒီပမာဏနှစ်ဆဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
်။ online ပေါ်မှာဒါလက်ပတ်ပေးချေနိုင်တဲ့ crypto ငွေကြေးတွေရဲ့ဈေးတွေကတစ်ချိန်လုံးအတက်အကျပြောင်းနေနေတာမျိုးဖြစ်ပါတယ်။ဒီတော့ Philip Lane ရဲ့ fashion ပစ္စည်းတွေဝယ်သူတွေအနေနဲ့ဈေးဘယ်လိုပေးပြီးဝယ်ရမှာပါလဲ
crypto currencies are changing all the time they go up and down right and we accept
crypto ငွေကြေးကတစ်ချိန်လုံးပြောင်းလဲနေပါတယ်တက်လိုက်ကျလိုက်တစ်ချိန်လုံးဖြစ်နေတာပါကျွန်တော်တို့ဆိုင်က crypto ငွေ25မျိုးလောက်လက်ခံပါတယ်အချိန်လုံးဈေးတွေပြောင်းလဲနေတာကိုဘယ်လိုလုပ်လဲဆိုရင်7မိနစ်တိုင်းမှာဖြစ်နေတဲ့ဈေးတွေတွက်ပြီးပေါက်ဈေးကိုပြင်ပေးပါတယ်ဝယ်သူတွေအတွက်ဈေးမှန်အမြဲဖြစ်အောင်လုပ်ပေးပါတယ်စိန်ခေါ်မှုကတော့တိတ်ကြီးပါတယ်ဆိုင်မှာလည်းအလားတူပါပဲဆိုင်မှာကြတော့ဈေးရေးထားတဲ့ကတ်ပြားကိုကြည့်ပြီးဒါက Bitcoin ဒီလောက်ဈေးဖြစ်လိမ့်မယ်လို့ပြောလို့မရပါဘူးအဲ့ဒီဈေးကညနေဘက်မှာတဲ့တက်သွားနိုင်ပါတယ်အဲ့ဒါကြောင့် QR code တွေလောက်ထားပေးပါတယ်ကိုယ်စမတ်ဖုန်းနဲ့အဲ့ဒီ QR code ကိုစကန်ဖတ်ပြီးဒီနေ့လက်ရှိဖြစ်နေတဲ့ crypto နဲ့ဆိုဘလောက်ဈေးပေးရမလဲဆိုတာချက်ချင်းသိနိုင်ပါတယ်ဝယ်နိုင်ပါတယ်ဝယ်သူတွေအနေနဲ့ crypto ငွေနဲ့လွယ်လွယ်ကူကူဝယ်နိုင်သုံးနိုင်တာမျိုးပဲဖြစ်စေချင်ပါတယ
်အခု2022ခုနှစ်မေလထဲမှာ crypto ငွေကြေးတွေစံချိန်တင်အောင်ဈေးတွေကျနေပါတယ် crypto ဈေးကွက်မှာအချိန်နဲ့အမျှအတက်အကျဖြစ်နေတာပါ Philip Lane အမှတ်တံဆိပ်ပစ္စည်းတွေကတော့သတ်မှတ်ထားတဲ့ Starling ပေါင်းတန်ဖိုးပေါ်မူတည်ပြီးပြောင်းလဲသွားတဲ့ digital ငွေကြေးဈေးဖြတ်တယ်လို့ရှင်းပြပါတယ
် price okayIn pounds never changes. So if you come here to London on Bond Street to buy a Philip Lane leather jacket for 3000
Starling Pound တက်မှတ်ထားတဲ့ပစ္စည်းတွေရဲ့ဈေးတုန်းကဘယ်တော့မှမပြောင်းလဲပါဘူး။ London မြို့ Bond Street လမ်းဆိုင်ကိုလာပြီး Philip Lane တရေ jacket တစ်ထည်ဝယ်မယ်ဆိုရင်ပေါင်3000လောက်ဈေးပေးရပါတယ်။ဒီပေါင်3000ဈေးကဘယ်တော့မှပြောင်းမသွားပါဘူး။ဒါပေမဲ့ digital ငွေကြေး crypto နဲ့ဝယ်မယ်ဆိုရင်တော့ Starling Pound နဲ့ဖြစ်နေတဲ့သူ့ပေါက်ဈေးပေါ်မူတည်ပြီးအတက်အကျရှိမှာပါ။ crypto ငွေကြေးရှိသူတိုင်းcrypto ငွေနဲ့အယောင်းဝယ်လုပ်နေသူတိုင်းဒါကိုသိပါတယ်တခါတလေ crypto တန်ဖိုးတက်နေခြင်းဝယ်လိုက်တယ်ဆိုရင်ကိုယ့်ဘက်ကတန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်မိနစ်20လောက်အတွင်းမှာ Starling ပေါင်းနဲ့ပေးရတာထက် crypto ငွေနဲ့ပေးရတာကပိုပြီးဈေးသက်သာရင်သက်သာနိုင်ပါတယ် Starling ပေါင်းနဲ့ကတော့အများရန်ဒီဈေးကဒီဈေးပဲဖြစ်နေမှာပ
ါဥပမာအားဖြင့် 1 Bitcoin ကို Starling ပေါင်း2000ခွဲလောက်ဈေးပေါက်တယ်ဆိုရင်3000တန်ပစ္စည်းကို10 Bitcoin ဈေးပေးပြီးတော့ဝယ်ရမှာဖြစ်ပါတယ်လန်ဒန်မှာဖွင့်ထားတဲ့ Philip Lane ဆိုင်ရဲ့အပေါ်ဆုံးထပ်မှာသူ့အမှတ်တံဆိပ်ပစ္စည်းတွေကို NFT token တွေအဖြစ်ဝယ်ယူနိုင်အောင်လည်းလှုပ်ထားပါတယ်။ Museum of NFT Art Mona ဆိုပြီးလှုပ်ထားတဲ့သူ့ရဲ့ပြကတ်မှာ ူဖန်တီးထားတဲ့ Little Monster အယုတ်တွေ Crystal တွေအပြည့်စီချထားတဲ့ဖက်နှက်တွေဒါမကအဲ့ဒီဟာတွေကို NFT Digital အနုပညာတွေအဖြစ်ဖန်တီးထားတဲ့အတွက် NFT Token တွေအနေနဲ့လဲဝယ်ယူနိုင်ပါတယ
် If you buy a sneaker right youbecome an owner of the sneaker but if you can get the sneaker together with
ကျွန်တော်ခင်ဗျားကဖနက်ကိုဝယ်လိုက်တယ်ဆိုရင်ဖနက်ပိုင်ရှင်ဖြစ်သွားပါတယ်ဒါပေမဲ့ဖနက်နဲ့တူအဲ့ဒီဖနက်အတွက်လုပ်ထားတဲ့ NFT token ကိုကဝယ်လိုက်တယ်ဆိုရင်တော့ခင်ဗျားကဝယ်ယူစုဆောင်သူ collector တယောက်ဖြစ်သွားပါပြီပိုင်ရှင်နဲ့ဝယ်ယူစုဆောင်သူမတူပါဘူးဖနက်တရံပိုင်ရှင်တသက်မဟုတ်တော့ပဲ collector တယောက်လည်းဖြစ်သွားပါတယ
် online ပေါ်မှာသာလည်ပတ်တဲ့ crypto ငွေကြေးတွေကို American Britain အပါအဝင်နိုင်ငံအများစုကဗဟိုဘဏ်တွေကတရားဝင်ငွေကြေးအဖြစ်အတိအမှတ်မပြုကြသေးပါဘူးတခြားငွေကြေးတွေလိုလည်းငွေဆက်ကူရဲလို့လက်ဆုပ်လက်ကင်မပြနိုင်ပဲ online ကနေသာအရောင်းဝယ်အရွှေ့ပြောင်းလုပ်နိုင်တာပေါ့တချို့ကလည်း crypto ငွေကြေးတွေတုံးရမှစိတ်ချလက်ချမရှိကြပါဘူး designer Philip Lane ကတော့crypto ငွေကြေးနဲ့ပေးဝယ်သူတွေပိုပြီးများလာမယ်လို့ခန့်မှန်းပါတယ်
။ Are consumers willing to use crypto as a payment method?
ဝယ်သူတွေအနေနဲ့ crypto ငွေကြေးနဲ့ငွေပေးခြင်းသလား? crypto နဲ့ပေးဝယ်ခြင်းကြရလား? crypto ငွေရင်းနှီးမြှုပ်နှံခြင်းကြသလား?ဆိုတဲ့မေးခွန်းတွေအတွက်ကျွန်တော်ကိုယ်တိုင်တက်တည်ပြောနိုင်တာကတော့သူတို့လုပ်ချင်ကြပါတယ်။ fashion ဈေးကွက်ထဲမှာ crypto ငွေကြေးနဲ့ပထမဆုံးလက်ခံတဲ့လုပ်ငန်းအနေနဲ့ပြောရရင် crypto ငွေသုံးခြင်းကြပါတယ်။ကျွန်တော်တို့ခင်ဗျားတို့ထင်ထားတာတက်ပို့ပြီးတော့သူတို့သုံးခြင်းပါတယ်။
အခုမေလာရဲမှာ crypto ငွေကြေးတန်ဖိုးတွေတစ်ချိန်တိုးထိုးကြနေတာမို့ American dollar sterling pound လို့တရားဝင်ငွေကြေးတွေနဲ့လဲလည်နိုင်အောင်ချိန်ထားတဲ့ stable coin ရဲ့တန်ဖိုးဟာ2022ခုနှစ် November လကထက်ကို3ပုံ2ပုံလောက်တန်ဖိုးကျဆင်းနေပါတယ်။တစ်ဖက်မှာလည်းခေတ်ကိုအမိလိုက်တဲ့အနေနဲ့ crypto ငွေကြေးတွေနဲ့ရောင်းဝယ်နိုင်ဖို့စ조사နေကြတဲ့ Philip Lane လို့လုပ်ငန်းတွေလည်းရှိနေတာဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မော်ပါ။ဒီရေမြန်မာပိုင်းရဲ့မေလ16ရက်တနင်္လာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။တနင်္လာနေ့ညတိုင်းတင်ဆက်နေတဲ့အစီအစဉ်တွေကတက်တက်ရောင်သတင်းလွှာအစီအစဉ်အလဲကိုရောက်ပါပြီ။မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အာယလန်ကကမ္ဘာကျော် YouTube Rock Day Guitar အဖွဲ့သားတွေဖြစ်တဲ့ Bono နဲ့ Guitar သမား The Edge တို့ယူကရိန်းနိုင်ငံမှာတွားပြီးဖြောပြီးတော့ရုရှားထိုးစစ်အလူးလဲခံခဲ့ရတဲ့ KF မြို့တော်စင်ကြေးပုံးတွေကိုတွားပြီးကြည့်ခဲ့ပါရဲ့။အဲ့ဒီအစောပိုင်းကတော့ယူကရိန်းမြို့တော် KF ရဲ့မြေအောက်ပူရာရုံတစ်ခုထဲမှာဖျော်ဖြေပွဲလေးလုပ်သွားတာပါ။ Sunday Bloody Sunday Facebook နဲ့တင်းငရေဆိုတဲ့တချင်းဆဆိုတော့အဝေးကလေချောင်းရံအချက်ပေးအော်အော်တန်ကိုလည်းကြားနေရတာဖြစ်ပါတယ်။ဘိုနိုက Desire With or Without You ဒီလိုတချင်းတွေကိုလည်းတီးဆိုသွားခဲ့ပါတယ်။သူ့ရဲ့ဖျော်ဖြေပွဲမှာဘိုနိုကယူကရိန်းစစ်သားတယောက်ကိုလည်းဖိတ်ခေါ်ပြီးတော့သူနဲ့အတူတူ Stand by me ကျွန်တော်နဲ့အတူတူရက်တီပါဆိုတဲ့တချင်းကိုတူတူဆိုခဲ့ပါတယ်။ဘာကယူကရိန်းဘက်ကနေရက်တီပေးဖို့သူတေးတဲ့ချင်းနဲ့တောင်းဆိုသွားတာဖြစ်ပါတယ်။သူသွားကြည့်ခဲ့တဲ့အာပင်တို့ပူချာတို့ဆိုတာဒေသခံတွေကိုရုရှားတို့ပြစ်မှတ်ထားတပ်ဖြတ်ခဲ့တယ်လို့ပြောဆိုမှုတွေထွက်နေတဲ့ဒေသတွေဖြစ်ပါတယ်။ယူကရိန်းနိုင်ငံသားတွေရုရှားလက်အောက်မကျရောက်ဖို့ခုခံတိုက်ခိုက်နေကြတာကိုအာပင်မျိုးလေးကိုရောက်နေစမှာဘိုနိုကချီးကျူးပြောသွားခဲ့ပါတယ
်။ We feel you are fighting for our freedom.
Мы вычибали, что вы боретесь из-за нашего
freedom of Ukraine, but freedom of anyone who cares about.
ကျွန်တော်တို့အားလုံးရဲ့လွတ်မြောက်ရေးတိုက်ပွဲအတွက်ခင်ဗျားတို့တိုက်ပေးနေတယ်လို့ကျွန်တော်ခံစားမိတယ်။ Ukraine တနိုင်ငံရဲ့လွတ်လပ်ရေးမဟုတ်ပါဘူး။ဒါပေမဲ့လွတ်လပ်ခြင်းရဲ့အကြောင်းတရားကိုအလေးထားတဲ့သူတိုင်းရဲ့လွတ်လပ်မှုအတွက်ခင်ဗျားတို့တိုက်ပွဲဝင်နေတာပါ။ဒါကြောင့်ကျေးဇူးပါလို့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဖုန်းလို့ပြောသွားခဲ့ပါတယ်။ဘိုရွန်ဒီယန်ကိုမြို့မှာတော့မြို့ကိုလမ်းလျှောက်ကြည့်ပြီးတော့လူတွေနဲ့နှုတ်ဆက်လူများလည်းမလဲရက်ပြီးတော့စကားပြောခဲ့တာပါ။ရုရှားကအခုလိုမျိုးယူကရိန်းကိုတိုက်ခိုက်နေပြီမဲ့လေရုရှားလူငယ်တွေကိုတော့ပျော်လင်းချက်ထားတယ်လို့သူကပြောပါတယ်
။ And I think these people in Russia will younger people know what's going on and I trust in the younger peopleIn Russia, to throw this man.
The Russia to Jose ha, Ludo Diao Teye, Tuye Kovai Sena, Sipwe Pibari, Lule Pio Dawai. အခုဘာလို့ဖြစ်နေလဲဆိုတာသိရတဲ့ရှိသေးတယ်။ရရှာကလည်းရှိပါသေးတယ်လို့ထင်ပါတယ်။ဒီလိုတရားကိုယာလူကပြုတ်ချဖယ်ရှားဖို့လူငယ်တွေလှုပ်ကြလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်လို့လည်းရရှာသမ္မတဘူရင်ကိုရင်းညွှန်းပြီးတော့သူပြောသွားခဲ့ပါတယ်။ခရီးစဉ်ရင်ကျင်းမှု pop culture နုပညာရှင်တူဖြစ်တဲ့ Andy Warhol ရဲ့နာမည်ကျော်ပကြီကားကိုတော့ဒေါ်လာတန်200နီးပါးနဲ့ရောင်းလိုက်ရလို့စံချိန်သစ်တင်သွားပါတယ်။1964ခုနှစ်ကနာမည်ကျော်သူ့ရဲ့ပကြီကားပိုးသားဘိတ်သားနဲ့ဆွဲထားတဲ့ရုပ်ရှင်မင်းသမီး Marilyn Monroe ရဲ့ပုံသူပကြီကားကိုလေးလံပွဲမှာဒေါ်လာ195သန်းနဲ့ရောင်းလိုက်ရလို့အမေရိကန်ပကြီဆရာတဦးရဲ့ကလေးလံစည်းအများဆုံးရတာဖြစ်နေစံချိန်တင်သွားတာပါ။1962ခုနှစ်မှာမင်းသမီးမော်ရိုကွယ်လွန်သွားပြီးနောက်ပိုင်းအန်ဒီဝါဟိုးကသူ့ရဲ့ပုံသူပကြီးတွေဇက်တိုက်ဆွဲခဲ့တာတွေကတစ်ခုဖြစ်တဲ့အခုရောက်တဲ့ Shortage Blue Marilyn ဆိုတဲ့ကားကသူဆွဲခဲ့တဲ့ကားတွေမှာအထင်ရှားဆုံးကားတစ်ကားလည်းဖြစ်ပါလေ Switch အနုပညာရောင်းဝယ်မှုကုမ္ပဏီ Thomas and Doris Ammann ရဲ့စုဆောင်မှုတွေမှာရှိခဲ့ပြီးတော့ New York Christie လေးလံပွဲမှာတင်ခဲ့တာပါဒီကားကိုဒေါ်လာတန်190နဲ့လေးလံဆွဲတာဖြစ်ပြီးတော့တခြားအဖိုးကားတွေနဲ့ပေါင်းလိုက်တော့ဒေါ်လာ195တန်ဖြစ်သွားပါတယ်။အခုပကြီကားကမော်ရို1953ခုနှစ်ရုပ်ရှင်နိုင်ရာရုပ်ရှင်ကြော်ညာပိုစတာပုံဖြစ်ပြီးတော့မင်းသမီးရဲ့မျက်လုံးနှစ်ခမ်းစပင်တို့ကိုအယောင်တောက်သုံးထားတာပါ။မင်းသမီးမော်ရိုဟာတစ်ချိန်ကဟောလိဝုဒ်ရဲ့အကျော်ကြားဆုံးမင်းသမီးဖြစ်ပြီးတော့1962ခုနှစ်ဩဂုတ်လ4ရက်နေ့မှာတော့သူ့ရဲ့ Los Angeles နေအိမ်မှာမိုးရစေးလွန်ပြီးတော့တည်ဆုံသွားခဲ့ပါတယ်။အခုသူ့ရဲ့ပကြီကားရေးဆွဲတဲ့ပကြီဆရာအန်ဒီဝါဟိုးလည်း1988ခုနှစ်မှာကွယ်လွန်သွားပြီဖြစ်ပါတယ်
Took my crew to Japan party like Kardashian
took my best ဒါရောမအေးသနာကျော်စီစဉ်တက်ဆက်တဲ့တတ်တရံသတင်းလွှာအစီအစဉ်ဖြစ်ပါတယ်ရှင်အခုလိုမျိုး VOA Radio ရုပ်မြင်သံကြားနဲ့ဒီအင်တာနက်တို့ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပြီးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖတ်နိုင်ပါတယ် VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်အခုတော့ဒီသတင်းလာနေညဘက်အစီအစဉ်တွေကိုအဆုံးသတ်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတလက်ပြောပြပါအောင်မယ်ရှင်ရုရှားကသတင်းမှားတွေဖြန့်နေတာနဲ့တပိုင်းပြတ်ကူဆင်မီကွန်ဒက်တာတွေရှားပါနေတဲ့ပြဿနာကိုပူးပေါင်းဖြေရှင်းနိုင်မယ့်အစီအစဉ်တွေကိုအမေရိကန်နဲ့ EU ဥရောပနိုင်ငံတွေဒီကနေ့ကြေညာဖို့ရှိပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ဒီနည်းပညာကောင်စီအစည်းအဝေးမှာကြေညာမယ်လို့မျှော်လင့်ရပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်တိုက်နေတာနဲ့အတူသတင်းအမှားနဲ့အင်တာနက်ကနေသတင်းအချက်အလက်တွေခိုးယူနေတာတွေအပေါ်အရေးယူဆောင်ရွက်မယ့်အစီအစဉ်တွေကိုလည်းပူးတွဲကြေညာကြမှာပါ။အသေးစားနဲ့အလက်စာကုမ္ပဏီတွေအတွက်စိုက်ဘာလုံခြုံရေးနဲ့ပတ်သက်ပြီးတော့အကောင်းဆုံးဆောင်ရွက်နိုင်ရေးလမ်းညွှန်တဲ့ဤပညာပိုင်းဆိုင်ရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအပေါ်စီးစစ်တဲ့အလုပ်အဖွဲ့တစ်ခုဖွဲ့စည်းတာလည်းပါဝင်မှာဖြစ်ပါတယ်။ပြည်ပကတင်သွင်းတဲ့လောင်စာဆီဈေးတွေတက်နေတဲ့အတွက်ယူရိုငွေကြေးသုံးတဲ့နိုင်ငံတွေရဲ့ဒီကုန်သွယ်ရေးလုံငွေပြမှုဟာမတ်လအတွင်းမှာစံချိုင်းတင်ထိုးကျသွားတယ်လို့တင်းနယ်လာနေမှာထုတ်ပြန်တဲ့စည်ရင်းစရားတွေမှာဖော်ပြပါတယ်။ယူရိုငွေကြေးသုံးဆဲတဲ့ဥရောပ19နိုင်ငံရဲ့အကုန်သွယ်ရေးလုံငွေပြမှုဟာပုံမှန်အတက်အကျဖြစ်တာတွေကိုထဲမတွက်ခင်အထိယူရို 16.4 ဘီလီယံရှိတယ်လို့ဒီ EU ဥရောပသမဂ္ဂကိန်းဂဏန်းအချက်အလက်တွေဆိုင်ရာဌာနယူရိုစတက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်ရာသီအလိုက်ပုံမှန်အတက်အကျရှိတာတွေကိုပါထက်တွက်လိုက်ရင်ကုန်သွယ်ရေးလုံငွေပြမှုဟာယူရို 18.6 ဘီလီယံထိရှိသွားတာကြောင့်ဒါဟာယူရိုစတက်ကကိန်းဂဏန်းတွေကိုစတင်ပြုစုလာတဲ့1999ခုနှစ်ကစလို့အများဆုံးကုန်သွယ်ရေးလုံငွေပြမှုဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒီဂရိဝန်ကြီးချုပ်တို့ဒီကနေ့ဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးတော့တူရကီနဲ့ဂရိပဋိပက္ခကိစ္စရုရှားအပေါ်ဥရောပကဒီဆွမ်းအင်ဆိုင်ရာမှီခိုနေရတာတွေကိုရှင်းချနိုင်မယ့်အစီအစဉ်တွေကိုဆွေးနွေးကြဖို့ရှိပါတယ်။ဂရိနိုင်ငံဟာဘူလ်ဂေးရီးယားနိုင်ငံနဲ့ပိုက်လိုင်းတစ်ခုတည်ဆောက်နေပြီးတော့အမေရိကန်၊ကာတာ၊အီဂျစ်နဲ့တခြားနိုင်ငံတွေကဓာတ်ငွေအရေးတွေတခါဒီတိုက်ပိုက်လိုင်းတွေကနေပြီးတော့ဘူလ်ဂေးရီးယားနိုင်ငံကိုတင်ပို့မှာဖြစ်ပါတယ်။တရုတ်နိုင်ငံဝိကဒေသအတွင်းကခရိုင်တစ်ခုရဲ့လူ25ယောက်မှတယောက်ဟာအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဥပဒေပုံမှန်တွေနဲ့ဖမ်းဆီးထောင်ချနေရတဲ့အကြောင်းဒီ AP သတင်းဌာနကလျှို့ဝှက်ရရှိတဲ့သတင်းထောက်ထားတွေမှာဖော်ပြပါရယ် VOA မြန်မာပိုင်းရဲ့မေလ16ရက်တနင်္လာနေ့ညပဲ VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်တိုင်းဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Charles Demock နဲ့ PJ Elliot တို့ဖြစ်ပါရယ်ရှင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါရယ်ရှင်ကျွန်မဆုမြတ်ပါမှာThank you.
This program